ဆီးရီးယားနိုင်ငံမှာသမ္မတဘာရှားအယ်အာဆတ်အာနာကင်ထားသူ၏ဆီးရီးယားပြည်ပခါတွေကိုငြိမ်းချမ်းစွာနဲ့အပြေရှာလို့ရနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။မစ္စတာအာဆတ်အနေနဲ့ဒီလာမယ့်နှစ်ဆီးရီးယားရွေးကောက်ပွဲမှာထပ်ပြီးတော့ဝင်ပြိုင်ဖို့အစီအစဉ်ရှိတဲ့ဆိုတဲ့သတင်းအပေါ်မှာဒီသတင်းတောက်တွေကိုနိုင်ငံရဲ့ဝန်ကြီးကယ်ရီကအခုလိုတုံ့ပြန်ပြောသွားတာဖြစ်ပါတယ်။မစ္စတာကယ်ရီဟာမနေ့ကတော့ဒီကာတာနိုင်ငံရဲ့ဝန်ကြီးခါလစ်အယ်အာတီယတ်နဲ့ဆော်ဒီနိုင်ငံရဲ့ဝန်ကြီးမင်နာဂျီဆော့အယ်ဖာဆာရိုနဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်။မစ္စတာကယ်ရီဟာလန်ဒန်ကိုထွက်ခွာသွားပါပြီ။အင်္ဂါနေ့ကျရင်အင်္ဂါနေ့ဒီကနေ့မှာတော့ဆီးရီးယားမိတ်ဆွေနိုင်ငံအဖွဲ့ကအဓိကမဟာမိတ်နိုင်ငံတွေနဲ့တွေ့ဖို့ရှိသလိုပဲဆီးရီးယားအတိုက်ခံတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဆီးရီးယားပြည်ပခါနဲ့ပတ်သက်ပြီးတော့ဆီးရီးယားအစိုးရနဲ့အတိုက်ခံကြားမှာနိုင်ငံအရေးဆွေးနွေးအဖြစ်ရှာနိုင်ဖို့အတွက်နိုင်ငံတကာညီလာခံတရက်ခေါ်ယူကျင်းပနိုင်ရေးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေအနေနဲ့အခုလိုဆွေးနွေးညှိနှိုင်းမှုတွေပြုလုပ်နေတာဖြစ်ပါတယ်ခင်ဗျာ။